Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်ဧပြီလ2ရက်ဗုဒ္ဓဟူးနေ့မနက်ဖြန်စီစဉ်တွေကို line တိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းနဲ့အတူကြီးညာပေးပါပါရုရှားတန်ယုံတစ်ခုကငွေလွှဲတာကိုအမေရိကန်ဘဏ်ကြီးတစ်ခုကတရားမဝင်ပိတ်ပင်ခဲ့တယ်လို့ရုရှားအစိုးရကဆွဆွဲလိုက်ပါတယ်ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုတနတ်သမားတွေရဲ့ပြစ်ခတ်ခဲ့တဲ့အတွက်တဦးသေဆုံးခဲ့ရပါတယ်တရုတ်နိုင်ငံတောင်ပိုင်းရေနံချက်စစ်ရုံတိဆောက်မဲ့စီမံကိန်းကိုကန့်ကွက်နေတာမို့အာဏာပိုင်တွေကနောက်ပြန်ဆုတ်ဖို့လုပ်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွာရယ
်ကောင်းပါပြီဒီနေ့မနေ့ပိုင်းမြန်မာသတင်းစာမတွေနားဆင်ရမယ့်အထဲဒီမက်လကုံလောက်ကနေစပြီးတော့12ရက်ကြာတကောင်စင်းကောက်ယူနေတဲ့အခြေအနေတွေနဲ့အတူအမေရိကန်နဲ့အာဆီယံတို့ရဲ့ကာကွယ်ရေးဝင်ကြီးတွေတွေ့ဆုံဆွေးနွေးနေကြတာမှာတော့
တမျိုးချလုံခြုံရေးပြင်တမျိုးချမဟုတ်တဲ့လုံခြုံရေးတွေပါပါလာပါတယ်နိုင်ငံတကာအကြမ်းဖက်မှုတွေအပြည့်စွမ်းကြီးမားတဲ့လက်နက်ထုတ်လုပ်မှုတွေ
အမေရိကန်ပြည်ထောင်စုမှဆွေးနွေးပွဲတက်ရောက်နေတဲ့မြန်မာကာကွယ်ရေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ပါမကြခင်နားဆင်ကြရမှာဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းဆောင်ပါတွေမှာတော့မဲခေါင်မြို့ဟွန်ရေကာတာစီမံကိန်းတွေဆိုင်ငံ့ပြီးတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုစနစ်တကျလေ့လာတုံ့တက်ဖို့အကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးပါဦးမယ်ရှင်
ရုရှားတန်ယုံတစ်ခုကငွေခွဲလွှဲတာကိုအမေရိကန်ဘဏ်ကြီးတစ်ခုဖြစ်တဲ့ JP Morgan စတရားမဝင်ပိတ်ပင်ခဲ့တယ်လို့ရုရှားဆိုတာကဆွဆွဲလိုက်ပါတယ်။ Ukraine ဘိုင်း Crimea ကျွန်းဆွယ်ကိုရုရှားသိမ်းပိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတ Barack Obama ကပြီးခဲ့တဲ့လထဲမှာပဲအရေးယူတန်းခတ်ခဲ့တာနဲ့အခုလိုတန်ယုံငွေလွှဲမှုအပိတ်ခံရတာဆက်နွယ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအင်ကာနေမှာကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရုရှားရဲ့ကြေညာချက်ထဲမှာအခုလို Crimea ကိုရုရှားနိုင်ငံတွေထည့်သွင်းလိုက်တာကိုပြန်လည်ပေါင်းစည်းရလို့သုံးနှုန်းထားပါတယ်။အခုလို Russia ရဲ့ကြေညာချက်နဲ့ပတ်သက်ပြီး American အစိုးရဘက်ကရော JP Morgan's ဘဏ်ကြီးကပါတစုံတရာပြန်ပြီးမတုံ့ပြန်သေးပါဘူး။အင်ကာနေအစောပိုင်းမှာတော့ Ukraine အတွက်တဘာဝဓာတ်ငွေလိုအပ်ချက်တွေဖြည့်ဆည်းပေးနေတဲ့ Russia ရဲ့စွန့်ရင်ကုမ္ပဏီကြီးဖြစ်တဲ့ Gazprom ကသူ့ရဲ့ရေနံအယောင်ဈေးနှုန်းကိုရာနှုန်း40တိုးမြင့်မယ်လို့ကြေညာလိုက်ပါတယ
်။နောက်ပဲကန်ချီဒေတာ Ramla မြို့မှာပါလက်စတိုင်းသမ္မတမမော့အဘတ်စ်နဲ့တွေ့ဆုံမဲ့အစည်းအဝေးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဖြတ်လိုက်ပါတယ်။ကုလသမဂ္ဂရဲ့အတိအမှတ်ပြုမှုရရှိရေးပါလက်စတိုင်းတွေရဲ့ကျိုးပမ်းမှုတွေကိုပြန်လည်စတင်လိုက်တယ်လို့ကုလသမဂ္ဂအေဂျင်စီ15ခုနဲ့ညီလာခံတွေမှာပါဝင်တက်ရောက်ဖို့မြစ်တာရက်ခံချက်ကိုလည်းလက်ခံလိုက်ပြီးဖြစ်တဲ့အကြောင်းပါလက်စတိုင်းသမ္မတကပြောကြားခဲ့ပြီးနောက်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ကိုဖြတ်လိုက်တာပါ။ Israel တာဝန်ရှိသူတွေဘက်ကတော့ဒဇုံတရာမှတ်ချက်ပေးပြောဆိုလာမျိုးမရှိပေမဲ့အရှေ့ဂျေရုဆလင်မှာဂျူးချေချနေထိုင်သူတွေအတွက်အိမ်လုံး900ကျော်စောက်လုံးမဲ့လုပ်ငန်းတွေကိုခွင့်ပြုချက်ပေးခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ပါလက်စတိုင်းနဲ့အစ္စရေးနှစ်ဖက်စလုံးကလုပ်ရတွေကြောင့်အရှေ့လေဗန်ငင်းချမ်းရေးအတွက်အမေရိကန်ရဲ့ကြောင်းဝင်ကြိုးပမ်းမှုတွေလည်းမရေမရာဖြစ်နေရတာပါ။ဝန်ကြီးကယ်ရီကတော့အစ္စရေးပါလက်စတိုင်းငင်းချမ်းရေးလုပ်ငန်းစဉ်ပြတ်ပြီလို့ပြောဖို့အချိန်မတန်သေးတဲ့အကြောင်းဗဲဂျင်းရန်နိုင်ငံပရက်ဆန်မှာရောက်နေစဉ်ပြောဆိုခဲ့ပါတယ်။နှစ်ဖက်စလုံးအနေနဲ့ရှေ့ကိုတိုးတက်အောင်ကြိုးပမ်းလို့ရတဲ့အရေးအယောင်တွေပြတ်တာထားတဲ့အကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။
နိုင်ဂျီးရီးယားနိုင်ငံမိုက်ဒူဂူရီမြို့ကရေနံသုံးလောက်ရုံသားမှာပောက်ကွဲမှုတွေအများအပြားဖြစ်ပွားခဲ့တဲ့အတွက်အရသာ15ဦးတဲ့မနေ့သေဆုံးရတယ်လို့အသေးခံဘုံခွဲသမားလည်း6ဦးလောက်သေဆုံးသွားပါတယ်။ဖောက်ခွဲပစ္စည်းတွေတင်ထားတဲ့ကား၄စင်းတဲ့ကဒဇင်းကိုအသေးခံဘုံခွဲသမားကဖောက်ခွဲခဲ့တဲ့အတွက်ပောက်ကွဲခဲ့တဲ့နောက်စစ်သားတွေကကြံကား၃စင်းကိုပစ်ခတ်ခဲ့တယ်လို့နိုင်ဂျီးရီးယားအရာရှိတွေကပြောပါတယ်။အသေးခံဘုံခွဲသမားတူကအဖမ်းခံခဲ့တဲ့အတွက်ဒီတိုက်ခိုက်ရေးသမားတဦးကိုပဲအသက်ရှင်နေဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒါဆန်တော်ချင်းအင်ကာနဲ့ညနေ2နာရီမှာစစ်စေးခိနာမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာလို့မျက်မြင်သက်သေကပြောပါတယ်ဒီတိုက်ခိုက်မှုကို Boko Haram Islamic စစ်သွေးကြွအဖွဲ့ကလှုပ်ဆောင်မှုရတယ်လို့နိုင်ဂျီးရီးယားနိုင်ငံဘွန်နိုခိုင်ကရဲကော်မရှင်နာမင်းကြီးကပြောပါတယ်ဒီအဖွဲ့ကြောင့်2009ခုနှစ်ကစပြီးတေဆုံးခဲ့တဲ့သူပေါင်းထောင်နဲ့ချီရှိနေပြီလို့ဆိုပါတယ်ဒီနှစ်တစ်နှစ်ထဲမှာရင် Boko Haram အဖွဲ့နဲ့ဆက်နွယ်ဖြစ်ပွားတဲ့အကြမ်းဖက်မှုကြောင့်တေဆုံးသူပေါင်းက1500လောက်ရှိပြီလို့ Human Rights Watch လူခွင့်ရေးအဖွဲ့ကတင်းနှင်းလာနေမှာပြောပါတယ်
မလေးရှားပိုင်းခီးစက်တင်လေရင်ပျောက်ဆုံးခဲ့တာသတင်းသုံးပတ်ကျော်ကြာလာတဲ့အချိန်ထိအစအနမတွေ့ရသေးတာကြောင့်ရှာဖွေရေးလုပ်ငန်းတွေကြာမြင့်နေတယ်လို့ဩစတြေးလျတာဝန်ရှိသူတူကသတိပေးလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာတွင်းကအိုင်ယာလန်နိုင်ငံအရွယ်စားလောက်ရှိတဲ့ နယ်မြေအတွင်းမှာစစ်လေရင်ဆက်စင်းတဲ့အင်္ဂါနေ့ကရှာဖွေမှုတွေကိုတော့ဆက်လက်လှုပ်ဆောင်နေစေဖြစ်တဲ့အကြောင်းအခုကပူပေါင်းဆောင်ရွက်မှုဆိုင်ရာအေဂျင်စီမှဥဆောင်နေတဲ့ဩစတြေးလျကာဝေးဦးစီးချုပ်ဟောအန်ကတ်ဆူစတန်ကပြောခဲ့တာပါ။ဘယ်နယ်မြေမှာရှာဖွေရမလဲဆိုတာကိုဆုံးဖြတ်နိုင်မှုကမ္ဘာပေါ်ကအကျွမ်းကျင်ဆုံးပုဂ္ဂိုလ်တွေဩစတြေးလျရေကြောင်းလုံခြုံရေးဆိုင်ရာအေဂျင်စီကိုအကူအညီပေးနေပေမဲ့အခြေအနေအရရှုပ်ထွေးပြီးတရင်ချက်လက်တွေရရှိမှုမှာအားနည်းလာကြောင်းအခက်အခဲတွေကြုံနေရတယ်လို့လည်းပြောပါတယ်။ခီးတဲ့139ရောက်လိုက်ပါပြီးမလ10ရက်နေ့ကလေးကပျောက်နေတဲ့မလေးရှားလေယာဉ်နဲ့ဆက်နွယ်တဲ့တရင်ဆာနာဘာမှမရတာကလည်းရှာဖွေရေးအတွက်စိန်ခေါ်မှုဖြစ်နေတဲ့အကြောင်းသူကပြောဆိုခဲ့တာပါ။ဒီတော့အတွင်းမလေးရှားဝန်ကြီးချုပ်နာချစ်ရဇက်ကတော့ဗိုလ်ထုနေမှာဩစတြေးလျနိုင်ငံကိုတွားဖို့စီစဉ်ထားပါတယ်။
ပြန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုအင်ကာနေ့မှာတနတ်သမားတွေကပြစ်ခတ်ခဲ့တဲ့အတွက်တဦးသေဆုံးပြီး၄ဦးဒဏ်ရာရခဲ့ကြပါတယ်။ဘန်ကောက်မြောက်ပိုင်းမှာရှိတဲ့အစိုးရရုံးတွေမှာဆန္ဒပြပြီးသူတို့ရဲ့စခန်းကိုဘတ်စကားတွေထရက်ကားတွေနဲ့ပြန်လာသူတွေတဲကအမျိုးသမီး2ဦးနဲ့အမျိုးသား2ဦးတနတ်ထိမှန်ခဲ့တာဖြစ်ပြီးအမျိုးသား2ဦးကတော့ခေါင်းမှာထိမှန်ပြီးသေဆုံးခဲ့တာလို့အေယာဝန်အရေးပေါ်ဆေးကုသရေးအဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလကလေးကစတင်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့အဒီကုန်းတွေကြောင့်လူပေါင်း24ယောက်သေချေခဲ့ရပြီးယာနဲ့ချီတန်ရရခဲ့ကြတာပါ။ဆန္ဒပြသူတွေကထိုင်းဝန်ကြီးချုပ်ရင်းနဲ့ရှင်းတော့ကနှုတ်ထွက်ပေးဖို့တောင်းဆိုနေကြပြီးရင်းနဲ့အစိုးရအဖွဲ့ကအဂတိလိုက်စားမှုရှိနေတယ်လို့ဆိုပါတယ်။အစိုးရထောက်ခံတဲ့ရှက်နေဝတ်အဖွဲ့တွေကတော့စနေနေ့မှာဘန်ကောက်နောက်ဖက်မှာစုဝေးပြီးကြီးကြီးကျယ်ကျယ်ဆန္ဒပြမယ်လို့ဆိုပါတယ
်။နီပေါ်နိုင်ငံမှာနေထိုင်ကြတဲ့အဝေးရောက်တိဘက်လူမျိုးတွေရဲ့အခွင့်အရေးတွေကိုတင်းကျပ်ဖို့နီပေါ်အာဏာပိုင်နေပေါ်တရုတ်နိုင်ငံကအပြင်းထန်ဖိအားပေးနေတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကဆွဆွဲလိုက်ပါတယ်။တိဘက်လူမျိုးတွေပေါ်နီပေါ်ရဲတွေကအလွန်ကျွံအင်အားသုံးပြီးဥပဒေမဲ့ဖမ်းဆီးတာထောက်လန်းတာချင်းချောက်တာတွေလုဆောင်နေတဲ့အကြောင်းလဲလူခွင့်ရေးအဖွဲ့ရဲ့အစိုးရခန်းစာတစ်ကဖော်ပြခဲ့တာပါ။နီပေါ်နိုင်ငံကိုတိဘက်လူမျိုးတွေဝင်ဝင်ပြည့်တဲ့အရေးအတွက်ကိုကန့်သတ်ဖို့အတွက်လဲတရုတ်နိုင်ငံကအကြီးအကျယ်ဖိအားပေးနေတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရောက်တယ်လို့ပြောဆိုခဲ့ပါတယ်။နီပေါ်နိုင်ငံမှာရှိတဲ့ခမန်းကျေတိဘက်လူမျိုး1000ခွဲကနေ2000လောက်ရဲ့အခြေအနေဟာလွန်ခဲ့တဲ့2008ခုနှစ်ကစလို့တိတိကျကျဆိုးရွားလာတဲ့အကြောင်းနဲ့အဝေးရောက်တိဘက်တွေကိုဖိနှိပ်ဖို့တရုတ်နိုင်ငံကနီပေါ်အစိုးရရဲ့အကူအညီတွေကိုရယူလာခဲ့တဲ့အကြောင်းလဲ Human Rights Watch ဖွဲ့ကပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံတောင်ပိုင်းဂွမ်ဂျိုခေမှာရေနံဓာတ်ဥဆက်ရုံတိဆောက်မဲ့စီမံကိန်းကိုကန့်ကွက်မှုဟာခရိုင်ရဲ့မြို့ရော့ထိပြန့်နှံ့သွားတာမို့ရှေ့ဆက်ပြီးစုပူမှုတွေမဖြစ်ပေါ်အောင်ကြိုးစားတဲ့အနေနဲ့အာဏာပိုင်တွေကတိဆောက်ရေးအစီအစဉ်တွေကိုနောက်ပြန်ပြီးဆုတ်မဲ့အရေးလက္ခဏာတွေပြသခဲ့ပါတယ်။ဂွမ်ဂျိုမှာဆန္ဒပြသူတွေကဓာတ်ဥဆက်ရုံတိဆောက်မှုကိုအဆုံးသတ်ဖို့ထပ်ပြီးတောင်းဆိုလိုက်သလိုလွန်ခဲ့တဲ့နှစ်ရက်တုန်းကပြည်သူစစ်တပ်ဖွဲ့ဝင်တွေလက်ချက်ကြောင့်ဒဏ်ရာရတာဒါမှမဟုတ်တေဆုံးသွားမယ်လို့ယုံကြည်ရသူတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအရေးယူပေးဖို့ပါတောင်းဆိုကြတာပါ။ဂွမ်ဂျိုခိုင်မောင်မင်းမြို့ကရာနဲ့ချီတဲ့ဒေသခံတွေဟာတနင်္လာနေ့တုန်းကစတင်ဆန္ဒပြခဲ့ကြတာပါ။ပလတ်စတစ်ဆရီနဲ့ဘူးတွေထုတ်လို့ရမှာတုံးတဲ့ပါရဇိုင်လင်းဓာတ်ဥပစ္စည်းထုတ်တဲ့ဆက်ယုံတိဆောက်ဖို့လုပ်နေတာကိုထိုင်းတပိတ်မှောက်ခဲ့ကြတာဖြစ်ပါတယ်။ဒီလိုဓာတ်ဥဆက်ယုံတွေကနေကျန်းမာရေးထိခိုက်မှုတွေဖြစ်စေတာမို့တရုတ်နိုင်ငံတဝမ်းမှာဆန္ဒပြမှုတွေဖြစ်ပွားနေတာပါ။လူမှုကွန်ရက်တွေမှာတင်ထားတဲ့ဓာတ်ပုံတွေဗီဒီယိုတွေထဲမှာတော့ဆန္ဒပြသူတွေကိုနံပါတ်ထုတ်တွေကန်ဆောင်ထားတဲ့ရဲတွေကလိုက်လံဖမ်းဆီးနေပုံနဲ့ခေါင်းမှာဒဏ်ရာရထားတဲ့အမျိုးသားတွေရဲ့ပုံတွေကားတွေကိုပက်လက်လန်းအောင်လုပ်နေသူတွေနဲ့လမ်းမီးကိုရိုက်ခွဲနေသူတွေရဲ့ပုံတွေကိုတင်ထားတာတွေ့ရပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာ2010ပြည်နှစ်တုန်းကပထမဆုံးအကြိမ်ရှာဖွေတွေ့ရှိခဲ့တဲ့ Snap Nose မြောက်နာလန်အမျိုးအစားကို၄နှစ်ကြာမှာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေထပ်မံတွေ့ရှိခဲ့ကြပါတယ်။ကောင်းရင်နေရာကနေ300လောက်သာကျန်တော့တယ်လို့ခန့်မှန်းထားတဲ့ရှာပါမြောက်နာလန်တွေတဘာဝအတိုင်းတော်လင်းမှာကျင်းလဲကျဆားနေတာတွေကိုတော့ဗီဒီယိုနဲ့မှတ်တမ်းတင်နိုင်တာဒါပထမဆုံးလည်းဖြစ်ပါတယ်။ပြည်တွင်းနိုင်ငံအခြေစိုက်ပတ်ဝန်းကျင်နဲ့တော်ရင်တွေးဆန်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့ Fauna and Flora International FFI ကတော့တွေ့ရှိချက်အတွက်ရှာပါမြောက်မျိုးစိတ်တွေကိုကာကွယ်ဆောက်ရှောက်နိုင်မယ့်သတင်းကောင်းတစ်ခုလို့ပြောဆိုခဲ့တာပါ။ အချင်းပြည်နယ်နဲ့ထိစပ်နေတဲ့အင်းနီဂျင်တရုတ်နိုင်ငံကတရားမဝင်တိုက်ခိုက်လဲမှုတွေရှားပါးမြောက်တွေရဲ့အယူတွေဟာစစ်ဘက်ဝင်နေဆိုတဲ့ယုံကြည်မှုနဲ့ဝယ်ယူနေတာတွေကမျိုးတုံးမဲ့အခြေအနေတွေကိုဖန်တီးနေတယ်လို့လည်းသတိပေးပါတယ်။အချင်းပြည်နယ်ကလက်နက်ကန်ပြစ်ကတ်တွေကလည်းရှားပါးမြောက်မျိုးစစ်တွေပျောက်ကွယ်စေတဲ့ချင်းချောက်မှုတစ်ခုဖြစ်နေလဲ FFI အဖွဲ့ကပြောခဲ့တာပါ။အချင်းပြည်နယ်မှာငင်းချင်းရရှိပြီးဇီဝမျိုးကွဲတွေရှိရာအီမော်ဘွန်တောင်နှန်းဒေသကိုအမျိုးသားဥယျာဉ်ဖြစ်တရားဝင်သတ်မှတ်ဖန်တီးနိုင်မယ်ဆိုရင်တော့ရှားပါးတရိတ်ဆန်တွေမျိုးတုံးပျောက်ကွယ်မယ်အဖြစ်ကိုရှောင်ရှားနိုင်လိမ့်မယ်လို့လည်းတိုက်တွန်းခဲ့ကြပါတယ်။
2014ခုနှစ်ဧပြီလ2ရက်ဗုဒ္ဓဟူးနေ့နေ့ပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့နေ့ခင်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြခြင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်သောတာရှင်တွေအနေနဲ့အရှတ်ဆက်7ဂျိုရူကနေပြီးတော့ဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်ဒီကနေ့နဲ့နားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးပြည်လုံးကျွတ်သကောင်စီရင်ကောက်ယူနေတဲ့အခြေအနေတွေကိုဇက်တိုက်ပြောပြသွားကြပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းသကောင်စီရင်ကောက်ခံရမှာရိုဟင်ဂျာလူမျိုးအမည်မထည့်ရဆိုတဲ့အစိုးရရဲ့ညွှန်ကြားချက်ဟာရှိပြီးသားသဘောတူညီချက်တွေကိုတွေ့ဖြီတာဖြစ်တဲ့အပြင်နိုင်ငံတကာစံနှုန်းစံထားတွေနဲ့လည်းကွဲလွဲမှုဖြစ်စေတယ်လို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဝေဖန်လိုက်ပါတယ်အပြည့်စုံကတော့ရန်ကုန် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုသားညွန့်ဦးကတင်ပြပေးထားပါတယ်ရှင်
နှစ်30အတွင်းပထမဆုံးချိန်တနင်္ဂနွေလုံးအတိုင်းအတာနဲ့ဆောင်းနေတဲ့အခုဒီလူဦးရေသကောင်စင်းကောက်ခံမှုကို UNFPA ကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ကနေပြီးတော့ငွေကြေးနဲ့နည်းပညာဆိုင်ရာအကူအညီအထောက်ပံ့တွေပေးခဲ့တာပါအခုရခိုင်မှာဖြစ်ခဲ့တဲ့အစိုးရညွှန်ကြားချက်ကိုလက်မခံနိုင်ဘူးဆိုတာကို UNFPA ရဲ့ကြေညာချက်မှာတွေ့လိုက်ရပါတယ်ရိုဟင်ဂျာလူမျိုးတက်မယ်ဆိုလို့ရှိရင်သကောင်စင်းကောက်ခံမှုမလုပ်ဘူးဆိုတဲ့အစိုးရရဲ့ညွှန်ကြားချက်ကြောင့်သကောင်စင်းကောက်ခံမှုလုပ်ငန်းတွေကိုထိခိုက်လာမှာသူတို့အနေနဲ့စိတ်ပူပန်မိတယ်လို့UNFPA ရန်ကုန်ရုံးပြောခွင့်ရသူ William Rand ကပြောပါတယ
် I'm expressing our deep concern about the government's decision not to allow
တကောင်စင်းကောက်ယူတဲ့နေရာမှာလူမျိုးနေရာမှာရိုဟင်ဂျာလို့အမည်ပေးထားတဲ့သူတွေကိုခွင့်မပြုဘူးဆိုတဲ့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကျွန်တော်တို့ UNFPA အနေနဲ့အတော်ကြီးကိုစိုးရိမ်ကင်းဖြစ်ရပါတယ်2014ခုနှစ်တကောင်စင်းကောက်ခံမှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့သဘောတူထားချက်မှာနိုင်ငံတကာမှာသကောင်စင်းကောက်ခံမှုစံနှုန်းစံတာတွေနဲ့လူခွင့်ရေးစံနှုန်းစံတာတွေအတိုင်းဆောင်ရွက်ပါမယ်ဆိုပြီးအစိုးရကကြေညာထားတာပါ
မြန်မာနိုင်ငံမှာလူမျိုးနွယ်စု135မျိုးရှိတယ်ဆိုပြီးတော့အစိုးရကသတ်မှတ်ထားတာမို့လို့အခုသကောင်စင်းကောက်ခံရမှာအဲ့ဒီလူမျိုး135မျိုးကိုအခြေခံယူထားပါတယ်ဒါပေမဲ့လည်းကိုဟာအဲ့ဒီစင်းထဲမှာပါဝင်တဲ့လူမျိုးမဟုတ်ဘူးဆိုရင်လည်းမိမိလူမျိုးအမည်ကိုအခြားဆိုတဲ့နေရာမှာဖြစ်ဆွနိုင်တယ်ဆိုပြီးတော့သကောင်စင်းမတိုင်ခင်ကလေးကမြန်မာအစိုးရတာဝန်ရှိသူတွေဘက်ကရောဒီ UNFPA ဘက်ကပါပညာပေးအသိပေးထားကြပါတယ်။ဒါပေမဲ့လည်းဒီမတိုင်ခင်မှာပဲရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာဆိုတဲ့မွတ်စလင်တွေကိုလက်ခံစီးရင်ကောက်ယူမယ်ဆိုလို့ရှိရင်တပိတ်မှောက်မယ်ဆိုပြီးတော့ရခိုင်ပြည်နယ်အတွင်းစော်အုပ်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေအနေနဲ့ရိုဟင်ဂျာဆိုပြီးတော့ဖြည့်မယ်ဆိုလို့ရှိရင်လက်မခံဘဲနဲ့ဘင်္ဂါလီဆိုတဲ့နာမည်နဲ့ဖြည့်မစီးရင်လက်ခံဖို့ဆိုပြီးတော့မြန်မာအစိုးရဘက်ကညွှန်ကြားချက်တွေထုတ်ခဲ့ပါတယ်။တကယ်တော့မူလသဘောတူညီချက်နဲ့နိုင်ငံတကာစံနှုန်းစံထားအရာကတကောင်စင်းကောက်ခံရမှာလူတန်းဟာသူသုံးဆွဲလူတဲ့လူမျိုးအမျိုးကိုပေးလို့ရတယ်လို့ UNFPA ဘက်ကပြောပါတယ်။အခုအစိုးရညွှန်ကြားချက်ဟာဒီသဘောတူညီမှုကနေပြီးတော့တွေ့ဖြီသွားတာဖြစ်တယ်လို့ UNFPA ပြောခဲ့ရသူ William Ram ကပြောပါတယ်။ဒီအခြေအနေကြောင့်မလို့လဲရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးတင်မာမှုတွေပိုပြီးတော့ကြီးထွားလာမှာစိုးရိမ်ရတယ်လို့ဆိုပါတယ
်။ Just before the start of the census, however,Senior officials announced that people who wish to define themselves as Rohingya would not be able to.
Rohingya လို့လူမျိုးအမည်ပြောဆိုမဲ့သူတွေကိုမပြောနိုင်အောင်အကြီးအကဲအရာရှိတွေကအခုတကောင်စင်းကောက်ခံမှုမစခင်လေးမှာပဲကြီးညာချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာရဲ့တကောင်စင်းကောက်ခံမှုစံနှုန်းစံတာတွေလူခွင့်ရေးစံနှုန်းစံတာတွေနဲ့သဘောတူပြီးသားလုပ်ငန်းစဉ်တွေကနေအခုလိုသူဖြီသွားတဲ့ကိစ္စအပေါ်မှာ UNFPA ဘက်ကအတော်လေးကိုစိုးရိမ်ကင်းဖြစ်မိပါတယ်။ဒီကနေ့တဆင့်လူမျိုးရေးအကြမ်းဖက်မှုတွေရှိတဲ့ရခိုင်ပြည်နယ်အတွင်းတိမမှုတွေပိုပြီးကြီးထွားလာမှာပါ။တကောင်စင်းရဲ့ကောက်ခံရမှာလဲအများယုံကြည်လက်ခံမှုထိခိုက်သွားမှာကိုစိုးရိမ်မိပါတယ်
။အခုလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုကာကွယ်ဖို့နောက်လူအသက်တွေကိုအကာအကွယ်ပေးဖို့နဲ့ရိုဟင်ဂျာဆိုပြီးတော့ကိုယ့်ကိုယ်ကိုအမိတက်လို့တဲ့လူပုဂ္ဂိုလ်တွေရဲ့လူခွင့်ရေးတွေကိုအပြည့်အဝလိုက်နာအကာအကွယ်ပေးရတဲ့အစိုးရအနေနဲ့ဦးစားပေးပြီးတော့စောင့်နိုင်ဖို့ဆိုပြီးတော့ UNFPA အနေနဲ့မျှော်လင့်ထားတယ်လို့ဒီသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။အခုဒီမြန်မာနိုင်ငံလူဦးရေသကောင်စင်းကောက်ခံနိုင်မှုအတွက်ကုလသမဂ္ဂတူးမှုချုပ်ဘန်ကီမွန်မြန်မာနိုင်ငံလာရုပ်စင်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြောဆိုခဲ့ကြတာဖြစ်ပြီးတော့လ လက်တွေ့လှုပ်ဆောင်မှုပိုင်းမှာတော့ UNFPA ဘက်ကမြန်မာဆွေးအကူအနီးကပ်အကူအညီပေးဆောင်ခဲ့တာဖြစ်ပါတယ်။အခုဒီ UNFPA ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့တော့မြန်မာတာဝန်ရှိသူတွေဘက်ကသဘောထားတုံ့ပြန်ချက်ရဖို့ဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုမရှိပါဘူးခင်ဗျာ။
ကိုဒါညုံပြောပြခဲ့တာပါ။ရခိုင်ပြည်နယ်ဘက်မှာတကောင်စင်းကောက်ခံမှုရခိုင်ပြည်နယ်ဘက်ကအခြေအနေနဲ့တဆက်တည်းဒီတကကချင်းပြည်နယ်ဘက်မှာရောဘလို့အခြေအနေရှိသလဲဆိုတာကြည့်ကြရအောင်ပါ။ကချင်းပြည်နယ်အတွင်းကဒေသတချို့မှာကချင်းလွတ်လပ်ရေးတပ်ဖွဲ့ KIA ကတကောင်စင်းကောက်ယူတာကိုတားမြစ်တာတွေရှိပေမဲ့တကောင်စင်းကောက်ယူတဲ့သူတွေကိုအန္တရာယ်ပြုတာတော့မရှိဘူးလို့လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်။ဗမော်ခရိုင်အုပ်ချုပ်ရေးမှူးကတော့ KIA ထိန်းချုပ်ဒေသတွေမှာပါကောက်ယူနိုင်ဖို့ကြိုးစားဆောင်ရွက်နေတဲ့အကြောင်းကိုလည်းပြောပါတယ်။ကချင်ပြည်နယ်အတွင်းသံကောင်စင်းကောက်ယူရာမှာကြုံတွေ့နေရတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကပြောပြပေးပါဦးမယ်ရှင်
။ဟုတ်ကဲ့မလ30ရက်နေ့ကစတင်ပြီးစနေနေ့ကြာမဲ့သံကောင်စင်းကောက်ယူမှုမှာတိုက်ပွဲတွေမအေးချမ်းသေးတဲ့ကချင်ပြည်နယ်ကဒေသတချို့မှာတော့ကောက်ယူလို့မရနိုင်တဲ့အခြေအနေတွေနဲ့တွေ့ကြုံနေတာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းသံကောင်စင်းကောက်ယူတာကို KIA တပ်ဖွဲ့ဝင်တွေကတားဆီးနေပြီးဒါဟာနားလည်မှုလွဲမားတာကြောင့်ဖြစ်နိုင်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်ကပြောပါတယ်
။ကချင်ပြည်နယ်မှာတော့တချို့နေစုံနေကြတွေမှာအဲ့ဒီမှာဟို KIA နဲ့တကယ်အဖွဲ့ပြီးတချို့အဖွဲ့ငယ်တွေကနေပြီးတော့နားလည်မှုလွဲပြီးတော့ဟိုပါပေါ့ဆရာဆရာမလေးဆရာမေဘုံမောင်ဆောင်ကိုတိမ့်သွားတာပါကြလေရှိတယ်။နောက်မှာသူတို့ဆရာရုပ်ချုပ်တွေဌာနချုပ်တွေပိုင်းနဲ့ဆက်သွယ်ပြီးမှပြန်တောင်းရတယ်တော့ရှိတယ်ဗျ။အဲ့လိုအားလေးတော့ရှိတယ်။ဟိုအန်ဒီရဲ့ကျူလာအဲ့ဒါအနေနဲ့ကြည့်တော့ချက်ဖြစ်လိုက်တာတော့မရှိဘူးပြအဲ့လိုအောက်ရှိမှာတော့နားလည်မှုတွေပြီးတော့ဆရာဆရာမတွေကိုဟန်တားတာတို့ဆစ်ဆေးတာတို့ဆော်ရက်တွေတင်းတော့တာတို့ရှိတော့ပြန်တောင်းနေရတဲ့ဖြစ်စဉ်တွေရှိတယ်ဗျ
သူရပိုင်သတင်းစာတွေမှာတော့ကချင်ပြည်နယ်လွယ်ကျဲမြို့နယ်ကွဲနဲ့မန်စီမြို့နယ်ကကျေးရွာ68ရွာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်မန်တုံမြို့နယ်မိုးမိတ်မြို့နယ်နဲ့မိုင်းလုံးမြို့နယ်ခွဲကကချင်ရွာ10ရွာလောက်မှာ KIA တပ်ဖွဲ့ဝင်တွေကချင်းကျောက်တားမြစ်တာကြောင့်တကောင်စင်းမကောက်ယူနိုင်ကြောင်သတင်းထုတ်ပြန်ထားပါတယ်ဗမော်ခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကတော့လက်နက်ကင်တပ်ဖွဲ့တွေကဟန်တားတာတွေရှိပေမဲ့ရာထားချက်ပြင်းပြီးအောင်ဆောင်ရွက်နေတယ်လို့ပြောပါတယ
်။လူကျင်နဲ့၃000လောက်ဝီးတဲ့လူစုပါရွာကိုတောက်ောက်တဲ့ဆရာချမ်းမတွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့နဲ့တွေ့တယ်။တွေ့တဲ့အခါမှာတော့ဒီအဖွဲ့တွေကိုပြန်ထွက်တာလို့တော့တခါကြောက်မှုရတယ်ခဏ။အဲ့တော့တိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးတွေရှိတဲ့နေရာတက်တဲ့အောက်လို့အဆင်မပြေသေးရင်တော့ကျွန်တော်တို့ခုကောက်နေတဲ့အချိန်မှာတော့ကောက်လို့မရသေးဘူးပေါ့။ဒီနေ့အခက်အခဲရှိတာတော့ရှိပါတယ်ဒါပေမဲ့ဒီနေ့ဒီတော့အဆင်ပြေအောင်ကျွန်တော်ကောက်နေပါတယ်တိုးကောက်ဖို့ပဲရှိပါတယ်ဟိုရက်ွက်ကြီးကအုပ်စုတိုင်းမှာတော့အထက်မူကြီးကုမ္ပဏီကြီးကျွန်တော်မှရှိတာပေါ့တကောင်ကြီးကုမ္ပဏီရှိတယ်လို့အထက်မူကြီးကုမ္ပဏီကြီးရှိတယ်အုပ်စုရေးပိုင်းကစီမံခန့်ကုမ္ပဏီရှိတယ်လို့ကောက်မူကုမ္ပဏီရှိတယ်ဗျဟောရင်းမြက်ဖားတွေရှိတာပေါ့အဲ့ဒီအဖွဲ့နဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့တကောင်ကြီးကောက်တဲ့ရေကြလေးတွေရှင်းလင်းပြပြီးတော့စီယုံရေးနည်းနဲ့ဓာတ်ရက်ပြင်အောင်ကောက်သွားဖို့ပဲရှိပါတယ်ခင်ဗျာ
ခရိုင်အုပ်ချုပ်ရေးအဖွဲ့အနေနဲ့သူတို့ဒေတာတွင်းကသံကောင်စင်းကောက်ယူရတဲ့အခြေအနေကိုပြည်နယ်အစိုးရစီကိုတင်ပြထားပြီးပြည်နယ်အစိုးရက KIO နဲ့ညှိနှိုင်းဆောင်ရွက်နိုင်မယ်လို့လည်းမျှော်လင့်ထားပါတယ်။တချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကတော့သံကောင်စင်းကောက်ယူရတဲ့ပတ်သက်ပြီးအစိုးရနဲ့ KIO အကြားညှိနှိုင်းဆောင်ရွက်တာမရှိသေးကြောင်းပြောပါတယ်။
ကျွန်တော်ညှိနှိုင်းတာလည်းမရှိဘူး။ကျွန်တော်အရင်တော့ကသမရလာတဲ့ချိန်မှာဥခင်ကြီးကနေပြီးတော့မှ KIO ဖွဲ့တွေကိုဒီတော့သင်တို့ရှိတဲ့ကင်းကျုပ်တဲ့နေနေတွေကိုတော့သင်ကောက်ခံဖို့အတွက်ပြောခိုင်းတယ်ဒါပေမဲ့တို့အနေနဲ့ကောက်ခွင့်မပေးဘူးလို့ဒီကမှပြောတာပါလေဗျအခုချိန်မှာဟိုလုံချုံရေးအရာပေါ့လေလုံချုံမှုမရှိတဲ့အတွက်ကြောင့်တို့အနေနဲ့ကောက်ခံမှုမပေးဘူးလို့ပြောတာလည်းရှိတယ
်နိုင်ငံတော်တမရဦးသိန်းစိန်ဟာမလအလဲပိုင်းကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိစဉ်မှာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ရီက KIA ထိန်းချုပ်နယ်မြေမှာသံကောင်စင်းကောက်ခံဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့သံကောင်စင်းကောက်ယူရာမှာအစိုးရကရိုဝင်ဂျာအမည်ထည့်သွင်းခွင့်မပြုကြောင်းကြေညာခဲ့တာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကဘူဒူတောင်မောင်းတော်နဲ့အခြားဒေသကအစ္စလမ်ဘာသာဝင်တွေကသံကောင်စင်းကောက်ယူတာကိုလက်မခံခဲ့ကြပါဘူး။
ကိုမိုးစောပြောပြခဲ့တာကတော့ကချင်ပြည်နယ်အတွင်းသံကောင်စင်းကောက်ယူမှုအခြေအနေပါ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြခြင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့။သောတာရှင်တွေအနေနဲ့ Asia Set 7 ဂျိုရုကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။VOA ကိုအီးမေးလ်ကတဆင့်ဝေဖန်ကြံပြုလို့တဲ့တည်တချင်းတောင်းလို့ကြတယ်ဓာတ်ရိုက်လေးလိုက်မှပါဝင်ဆွေးနွေးဖို့ဆက်သွယ်လို့ကြတယ်ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1 2 3 2 3 8 5 5 5 4ဖြစ်ပါတယ်ရှင် မကြာခင်မှာနိုင်ငံတကာသတင်းတပုတ်ဖြစ်တဲ့မဲခေါင်မြဝန်းအောက်ပိုင်းရေကာတာ၁၁ခုတိစောက်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဒေတာတွေနိုင်ငံတွေမကြာခင်ဆွေးနွေးကြမယ့်အခြေအနေကိုလည်းပြောပြပေးပါမယ်။အခုရင်ကတော့အမေရိကန်မြန်မာနိုင်ငံသားကစစ်ဖက်ဆက်ဆံရေးအခြေအနေကိုလည်းအလှည့်ပေးကြပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေတိုးမြင့်ဆောင်ရွက်လာနေတဲ့အမေရိကန်ပြည်ထောင်စုရဲ့ဖိတ်ကြားချက်အရနှစ်ပေါင်း90နီးပါးအတွင်းပထမဆုံးအကြိမ်မြန်မာကာကွယ်ရေးဝန်ကြီးဟာအမေရိကန်မှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးပွဲကိုတက်ရောက်လာခဲ့ပါတယ်။အခုနှစ်အတွက်မြန်မာနိုင်ငံကအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အရှေ့တောင်အာရှနိုင်ငံများအသင်းနဲ့အမေရိကန်ပြည်ထောင်စုကကာကွယ်ရေးဝန်ကြီးတို့ကြားဆွေးနွေးကြမယ်။ဟာဝိုင်းပြည်နယ်ဟိုနိုလူလူမြို့ကထိပ်သီးအစည်းအဝေးကိုမြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်တက်ရောက်လာခဲ့တာပါဆယ်စုနှစ်၅ခုလောက်အကြာမှာပြန်ပြီးတော့နှွေးထွေးလာတဲ့အမေရိကန်နဲ့မြန်မာနိုင်ငံတို့ကြားကဆက်ဆံရေးအခြေအနေတွေကိုတော့ဟိုနိုလူလူမှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့ဥရောနီငင်းကပြောပြပေးပါမယ်ရှင
်ပထမဦးဆုံးသောဝန်ကြီးများအဖြစ်အမေရိကန်ပြည်ထောင်စုနဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမှာ2014ခုနှစ်မှာကျင်းပဖို့အမေရိကန်ဘက်ကကမ်းလှမ်းခဲ့တဲ့အကြောင်းရင်းကိုလည်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်က VOA ကိုအခုလိုရှင်းပြပါတယ
်။သူအဲ့တော့ကသူပြောတာကျွန်တော်တို့အာဆီယံကာကွယ်ဝန်ကြီးတွေကိုသူကဖိတ်ထား2014ခုနှစ်မတ်လလောက်ကိုကျွန်တော်တို့မြန်မာနိုင်ငံနဲ့အဲ့အချိန်မှာအာဆီယံအေရှင်နိုင်ငံအစည်းအဝေးတွေကျင်းပမယ်တာဝန်ယူရတဲ့ကာလဖြစ်ပါတယ်။ဆိုတော့ဒီဟာပေါ်မှာကျွန်တော်တို့မြန်မာနိုင်ငံနေပြီးတော့မှအာဆီယံဥဆောင်နေတဲ့အချိန်ခါမှာသူ့အနေနဲ့ဟာဝိုင်းယူကိုဖိတ်ပြီးတော့ဒီအစည်းအဝေးသူကျင်းပခြင်းတယ်လို့ကျွန်တော်ကာကွယ်ဝန်ကြီးတွေကိုဖိတ်ပါတယ်။အထူးသဖြင့်ထူးခြားတာကဘာလဲဆိုတော့မြန်မာနိုင်ငံအေရှင်နိုင်ငံဆောင်ရွက်နေတဲ့အချိန်မှာဒီအမေရိကန်တွေတော့ဖိတ်ကြလာတာဆိုတော့ဒါသမိုင်းဝင်ပါပဲအင်တာမဲဝမ်းသာဖို့လည်းကောင်းပါ
မြန်မာတပ်မတော်နဲ့အမေရိကန်တပ်မတော်နှစ်ယောက်ကြားမှာဆက်ဆံရေးတာဝန်တွေကိုထမ်းဆောင်နေတဲ့အမေရိကန်အရန်တပ်မတော်ကမြန်မာနိုင်ငံဘွားဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ကတော့ဒီဒေသရဲ့လုံခြုံရေးကိုစီဝေးတိုင်ပင်ရမှာဒီဒေသမှာတည်ရှိနေတဲ့မြန်မာနိုင်ငံကိုခြံထားလို့မရဘူးလို့အခုလိုပြောပါတယ်
ဒီနေ့ security environment ကเนาะနိုင်ငံတစ်ခုတည်းနဲ့လုပ်လို့မရဘူးအားလုံးပူးပေါင်းပြီးတော့လုပ်ရမယ်ဆိုတော့မြန်မာနိုင်ငံကလည်းအာရှပစိဖိတ်တဲမှာလည်းရှိနေတဲ့နိုင်ငံနောက်ပြီးတော့လည်း strategically เนาะ location ကလည်းဖြစ်နေတယ်အဲ့ဒီအတွက်မြန်မာနိုင်ငံမပါလို့မရဘူးဆိုဒီ dialogue တွေပါတယ် as a part of the international community ပေါ့เนาะဆွေးနွေးပွဲတွေပါတယ်သူတို့ရောက်တင်တယ်ရောက်ရမယ်ကျမတို့လည်းဒီဘက်ကအမေရိကကလည်းအဲ့လိုမျိုးဒီလုတ်တဲ့အခါကြလို့ရှိရင်မြန်မာနိုင်ငံကိုဖိတ်ခေါ်တာပေါ့နော်ဆိုတော့အဲ့ဒါဒီဥစ္စာပထမဆုံးတွေ့ရတာပဲဒီနှစ်ကတော့အရင် historic ဖြစ်တာပေါ့နော်ဘာလို့လဲဆိုတော့ဒီနှစ်ကတော့မြန်မာနိုင်ငံပထမဆုံးဟဝိုင်ယိုလာပြီးတော့ဒီမှာ participate လုပ်တယ်ဆိုတော့လေအရင်အထူးကြတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာမြန်မာနိုင်ငံအတွက်လည်းကောင်းနေနောက်ပြီးလည်းမြန်မာနဲ့ US မြန်မာ US relation အတွက်လည်းဒီကောင်းပါတယ်
ဒေသတွင်းလုံခြုံရေးဆိုတာမှာလက်နက်နဲ့လုံဆောင်ရတဲ့လုံခြုံရေးအပြင်တမယိုးကြမဟုတ်တဲ့လုံခြုံရေးကိစ္စရပ်တွေလည်းရှိတယ်လို့ဒုတိယဗိုလ်ချုပ်ကြီးဝေလွင်က VOA ကိုအခုလိုရှင်းပြပါတယ
်။လုံခြုံရေးဆိုတဲ့နေရာမှာလည်းတမယိုးကြလုံခြုံရေးချိန်ချောက်မှုဆိုတာလက်နက်ကင်ပြီးကင်ဆောင်ပြီးမှလုံခြုံရေးဆောင်ရရတဲ့ဆိုတဲ့ခေတ်ကာလကုန်ခဲ့ပါ။ဒီရဲ့နောက်ပိုင်းမှာလုံခြုံရေးဆိုတဲ့ဟာတမယိုးကြလုံခြုံရေးပြင်တမယိုးကြမဟုတ်တဲ့လုံခြုံရေးတွေပါပါလာပါ။နိုင်ငံတကာအကြမ်းဖက်မှုတွေအပြည့်စွမ်းအကြီးမားတဲ့လက်နက်ထုတ်လုပ်မှုတွေလက်နက်မှောင်ကိုရောင်းဝယ်မှုတွေနေဆက်ဖြတ်ကျော်မှုကင်းတွေတရားမဝင်မူးယစ်စီဝါထုတ်လုပ်တဲ့ဆောင်ရောင်းဝယ်မှုတွေလူကုန်ကူးမှုတွေပင်လယ်ရေကြောင်းလုံခြုံမှုတွေသဘောဝဘေးအန္တရာယ်ကျောက်မှုနဲ့သဘောဝပတ်ဝန်းကျင်ပျက်စီးယူရင်းမှုတွေကူးစက်ရောဂါဖြစ်ပေါ်ပြန့်ပွားမှုတွေတရားမဝင်ရွှေ့ပြောင်းနေထိုင်မှုတွေဟာဒေသရဲ့လုံခြုံရေးကိုချိန်ချောက်နေတာဖြစ်ပါတယ်အဲ့တော့အဲ့လိုချိန်ချောက်နေတဲ့အချိန်မှာခုနသဘောဝဘေးအန္တရာယ်ကျောက်မှုတို့လူသားချင်းစာနာထောက်ထားမှုဆိုတာလည်းဒုံညွင်ကျိုးပေါက်တဲ့အထက်မှာပါပါတယ်။ဒါကြောင့်မို့ဒါတွေကိုကျွန်တော်တို့ပူးပေါင်းပြီးတော့အဆောင်အချင်းအဖြစ်ကျွန်တော်တို့ဒေတာရဲ့ကြီးငြိမ်ရေးနောက်ဒီကနေတဆင့်ကမ္ဘာရဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုတဲ့အစီအဝေးဖိုတန်တရားဖြစ်မယ်။သမိုင်းဝင်တဲ့ဖိုတန်တရားဖြစ်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်။အမေရိကန်ပြည်ထောင်စုရဲ့ဖိတ်ကြားမှုနဲ့1966ခုနှစ်မှာမြန်မာနိုင်ငံရဲ့တော်လှန်ရေးကောင်စီဥက္ကဋ္ဌအဖြစ်ကာကွယ်ရေးဝန်ကြီးပါဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်းဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပြီးတဲ့နောက်48နှစ်အကြာမှာမြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဥရောနီငိမ့်ပြောပြခဲ့တာပါရှင်။ ဖွေးမြမပိုင်းစီစဉ်ရဲ့ဗိုလ်ထူးနေမြက်ခင်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပကျမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။မြန်မာသတင်းဆောင်ပါတွေကနေပြီးတော့အခုတခါတော့ဒေတာတွင်ရေကာတာတိဆောက်ရေးတွေပေါ်ကိုလည်းအလှည့်ပေးကြပါသေးတယ်ရှင်။မဲခေါင်မြဟွန်းအောက်ပိုင်းမှာရေအားလျှက်စစ်ဆက်ယုံတိဆောက်တဲ့စီမံကိန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုဆွေးနွေးကြဖို့ကမ်ဘောဒီးယား၊ဗီယက်နမ်၊လာအိုနဲ့ထိုင်းနိုင်ငံတာဝန်ရှိသူတွေဒီသတင်းပတ်ထဲမှာတွေ့ဆုံကြပါလိမ့်မယ်။လာအိုနိုင်ငံမှာတိဆောက်မဲ့ဇာယဗူရီရေကာတာကြောင့်စားနပ်ရိက္ခာအတွက်မဲခေါင်မြစ်ကိုမှီခိုနေကြရတဲ့ဒေသခံတွေရဲ့လူနေမှုဘဝတွေကိုပျက်စီးသွားစေလိမ့်မယ်ဆိုပြီးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကတော့အမှတ်ချက်ပေးပြောဆိုနေကြပြီးသူတို့ကဒီဆဲတိဆောက်ရေးကိုရပ်တန့်စေချင်နေကြတာဖြစ်တဲ့အကြောင်းဘန်ကောက်မြို့ကနေ VOA သတင်းတောက် Gravelly Forlodge ပေးပို့ထားတဲ့သတင်းကိုလည်းဆက်ပြီးပြောပြပေးပါမယ်။မဲခေါင်မြစ်ကော်မရှင်အဖွဲ့ရဲ့အစည်းအဝေးကိုလာမယ့်သတင်းပတ်မှာကျင်းပဖို့ရှိနေတဲ့အချိန်မှာလာအိုအစိုးရအနေနဲ့ဇာရဘူရီရေကာတာတိဆောက်နေတာကို2015ခုနှစ်ဖေဖော်ဝါရီလမတိုင်ခင်မှာရပ်တန့်ပေးဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ပေါင်း39ဘွဲကတောင်းဆိုထားပါတယ်။ဒါရင်မကအဲ့ဒီရေကာတာကထုတ်လုပ်မဲ့လျှက်စစ်တပ်အားကိုထိုင်းနိုင်ငံကဝယ်ဖို့သဘောတူညီထားတာကိုလည်းထိုင်းနိုင်ငံဘက်ကဖြတ်သိမ်းပေးဖို့တောင်းဆိုထားပါတယ်။ဇာရဘူရီရေကာတာဟာမဲခေါင်မြစ်အောက်ပိုင်းမှာတည်ဆောက်ဖို့စီစဉ်ထားတဲ့ရေကာတာ7ခုနဲ့ပထမရေကာတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ငွေကြေးထောက်ပံ့3.8 ဘီလီယံနဲ့တည်ဆောက်မဲ့ဇာရဘူရီရေကာတာဟာထိုင်းနိုင်ငံအတွက်လျှက်စစ်တပ်အားထုတ်လုပ်ရောင်းချဖို့ရည်ရွယ်ထားတာပါ။မဲခေါင်ကော်မရှင်မှပါဝင်တဲ့ဒေသရင်းနိုင်ငံတွေကတာဝန်ရှိသူတွေဟာမဲခေါင်မြို့ဝန်းရေကာတာတွေနဲ့ပတ်သက်လို့ပုံမှန်အစည်းအဝေးတွေကျင်းပနေပြီးမဲခေါင်မြို့ဝန်းကိုမှီခိုနေထိုင်သူလူသန်းပေါင်း60ရဲ့စာဝင်နေမှုအတွက်အလွန်အရေးပါလာတဲ့မဲခေါင်မြို့ဝန်းဒေသမှာဖြစ်လာနိုင်တဲ့ပတ်ဝန်းကျင်ထိခိုက်ဆုံးရှုံးမှုတွေကိုအကဲဖြတ်သုံးသပ်ကြပါတယ်။ကမ္ဘာတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းရေးအဖွဲ့ WWF အဖွဲ့ဝင်ရေအားလျှက်စစ်ထုတ်လုပ်ရေးစောင့်ကြည့်လေ့လာသူမတ်ဂိုရှော့ကဒီရေကာတာစီမံကိန်းတွေဟာပြန်လည်ဆန်းစစ်ဖို့လိုအပ်နေသေးပဲလို့ပြောပါတယ
် The Tribuli project will only contribute about 2%
to လာဘူရေကာတာစီမံကိန်းကထုတ်လုပ်မဲ့လျှက်စစ်ကိုထိုင်းနိုင်ငံက2016ခုနှစ်ရောက်မှ200ခန့်နှုန်းပဲဝယ်ပြီးသုံးဆွဲမှဖြစ်ပါတယ်ဒါကြောင့်အရင်စလိုလုပ်စရာလည်းမလိုပါဘူးလျှက်စစ်တာဝယ်မဲ့သဘောတူညီချက်ကိုဆန့်ကန့်ထားလိုက်တာနဲ့ရေကာတာတိဆောက်မှုကြောင့်ဖြစ်လာမဲ့အကျိုးဆက်တွေကိုလေ့လာဖို့အချိန်လည်းပိုရလာပါလိမ့်မယ
်။မဲခေါင်မြစ်ဝှမ်းအောက်ပိုင်းမှာရှိနေကြတဲ့ဗီယက်နမ်နဲ့ကမ်ဘောဒီးယားနိုင်ငံတွေကကန့်ကွက်နေကြပေမဲ့လည်းလာအိုနိုင်ငံရဲ့ဇာယဘူရီရေကာတာတိဆောက်ရေးလုပ်ငန်းတွေကတော့စားနစ်နေပါပြီ။ပင်မရေကာတာတိဆောက်မဲ့မြစ်ကြမ်းကင်းဆောက်လုပ်ရေးလုပ်ငန်းတွေအတွက်မြစ်ကြောင်းလွှဲပြီးရေကိုတူလောင်မဲ့ရေကာတာတစ်ခုကိုလာမဲ့ February လမှာတိဆောက်ပါလိမ့်မယ်။အဲ့ဒီစီမံကိန်းရပ်တန့်နိုင်ဖို့တက်ကြွလှုပ်ရှားသူတွေကမျှော်လင့်ထားတာပါ။ဒီလိုမြစ်ကြောင်းပြောင်းတဲ့စီမံချက်ဟာမြစ်ကြောင်းရဲ့ဂေဟစနစ်ကိုငကိုအတိုင်းဘယ်တော့မှပြန်မဖြစ်တော့အောင်ပျက်စီးသွားစေနိုင်တယ်လို့ WWF အဖွဲ့ကပြောပါတယ်။လာအိုထိုင်းကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေဟာ1995ခုနှစ်မှာလက်မှတ်ရေးထိုးထားတဲ့မဲခေါင်သဘောတူညီချက်အရတခြားအစိုးရတွေကအပြန်အလှန်ခွင့်ပြုချက်မရှိဘူးဆိုရင်တိဆောက်ရေးလုပ်ငန်းတွေကိုရှေ့ဆက်ဖို့ဟန့်တားထားပါတယ်။တဘာဝပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုနဲ့ပတ်သက်လို့ကနဦးသုံးသက်ချက်ကတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အကန့်ညီမှုမရှိဘူးလို့ပြောထားပြီးနောက်ဆက်တွဲသုံးသက်ချက်တွေလည်းထုတ်ပြန်ဖို့ရှိနေတာပါ။မဲခေါင်မြို့ဝန်ကော်မရှင် MRC ရဲ့နောက်ဆုံးကျင်းပခဲ့တဲ့ညီလာခံအတွင်းဗီယက်နမ်နဲ့ကမ်ဘောဒီးယားအစိုးရတွေကရေကာတာတိဆောက်ရေးလုပ်ငန်းတွေကို10နှစ်ရပ်နားထားဖို့ဒါမှမဟုတ်တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုအမှန်တကယ်သုံးသက်ဆုံးဖြတ်ပြီးတဲ့အထိရပ်တန့်ထားဖို့တောင်းဆိုထားကြတာဖြစ်ပါတယ်ရှင ်ဖွေးမြမာပိုင်းရဲ့ဗိုလ်ထူးနေမနက်ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပကျမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်သောတာရှင်တွေအနေနဲ့ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်